အခုတရင်ပါဆော်ပိုင်းတို့ကအစ္စရေးနိုင်ငံရဲ့အဓိကလေဆိပ်အနီးဂါဇာဘက်ကပစ်လိုက်တဲ့ဒုံးကျည်တွေကျခဲ့တဲ့အတွက်အစ္စရေးကိုပြန်တမ်းမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကလေယာဉ်ခီးစဉ်တွေဗိုလ်ထုတ်နေမှာထပ်မံပဲဖြစ်လိုက်ကြပါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အန္တရာယ်များနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုက Delta, American, United စတဲ့လေကြောင်းလိုင်းခီးစဉ်တွေအစ္စရေးနိုင်ငံ Tel Aviv ကဘင်ဂူရီယန်နိုင်ငံကလေဆိပ်ကိုမပြန်တမ်းကြဖို့အမေရိကန်လေကြောင်းအုပ်ချုပ်ရေးဌာနကနောက်ထပ်24နာရီတက်တန်းတိုးလိုက်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဟာမတ်အဖွဲ့ထံမှဘင်ဂူရီယန်လေဆိပ်အထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်တွေရှိနေကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်အမျိုးသမီးမရီဟပ်ကဗုဒ္ဓနေ့မှာအတိအပြုပြောကြားပါတယ်။ဒါပေမဲ့အဲ့ဒီဒုံးကျည်တွေဘလောက်အထိပြစ်မှတ်ကိုတိတိကျကျပြစ်နိုင်ခြင်းရှိမရှိဆိုတာတော့မသိကြပါဘူး။အစ္စရေးအစိုးရအနေနဲ့ဘင်ဂူရီယန်လေဆိပ်အစားof the lezik ကိုအစားထုတ်ဖွင့်ပေးထားမယ်လို့ဗိုလ်ထုနေနောက်ပိုင်းမှာ Israel ပို့ဆောင်ရေးဝန်ကြီး Israel Katz ကပြောပါတယ် of the lezik ဟာ Negev တဲကန်တိုင်းအတွင်းမှာရှိပြီးစစ်တပ်လေယာဉ်တွေအတွက်ပဲအသုံးများတာဖြစ်ပါတယ်ဒါပေမဲ့အရဖက်လေယာဉ်တွေအတက်အဆင်းလုံးလုံးရနိုင်အောင် Israel အစိုးရဘက်ကဆောင်ရွက်ပေးရမှာဖြစ်ပါတယ်အဲ့ဒီ of the lezik ဟာ Tel Aviv Jerusalem စတဲ့မြို့ကြီးတွေနဲ့အရန်ဝေလွန်နေတဲ့နေရာမှာရှိနေတယ်လို့ဥရောပလေကြောင်းလိုင်းတွေကပြောပါတယ် Lufthansa Air France KLM, All Italia, Scandinavia, Polish Lejeune Line, LOT တို့လည်းအစ္စရေးကိုပြန်တမ်းမဲ့ခီးစဉ်တွေပြဖြစ်လိုက်ကြပြီဖြစ်ပါတယ်။